ခိုင်ပြည်နယ်မြောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့အစိုးရရဲ့လျှို့ဝှက်ဆက်ရွက်စတဲ့နေလက်ဝဲတွေ့ရှိမှုနဲ့ဖမ်းဆီးတရားစွဲဆိုခံခဲ့ရတဲ့ Writers သတင်းတော်နှစ်ဦးကိုဒီကနေ့မှထောင်ဒဏ်9နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။နိုင်ငံတော်လျှို့ဝှက်ချက်အဥပဒေကိုချိုးဖောက်မှုနဲ့ Writers သတင်းတော်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုအခုလိုပြစ်ဒဏ်စီရင်တာကသတင်းလွတ်လပ်ခွင့်အပေါ်ကြီးမားတဲ့ချင်းချောက်မှုနောက်မြန်မာသတင်းသမားတွေကိုပါချင်းချောက်လိုက်တာဆိုနိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်အဖွဲ့ HRW ကအာရှရေးရာဒုတိယညွှန်ကြားရေးမှူးဖေးရောဘတ်ဆန်ကပြောဆိုလိုက်ပါတယ်
This version clearly intended to intimidate other Burmese journalists. It is a way of the military and the government saying that if you investigate
ဒီကနေ့ကတခြားမြန်မာသတင်းထောက်တွေကိုပါချင်းချောက်ဖို့ရည်ရွယ်လိုက်တာပါနိုင်ငံတွင်းကထိလျှောက်လှယ်တဲ့ဒီလိုကိစ္စမျိုးတွေကိုစုံစမ်းဖော်ထုတ်ရင်တော့အရေးယူရပါလိမ့်မယ်ဆိုတာကိုစစ်တပ်နဲ့အစိုးရကအသိပေးလိုက်တဲ့နည်းလမ်းဖြစ်ပါတယ်လို့ပြောဆိုသွားတာပါမြန်မာနိုင်ငံကတရားစီရင်ရေးစနစ်နဲ့တရားရုံးတွေကလည်းပြီးကြလွတ်လပ်မှုမရှိသေးပဲစစ်တပ်နဲ့အစိုးရဘက်ကအလောတကူဆက်ပတ်နိုင်တာကိုလည်း HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကဝေဖန်သွားပါတယ်နိုင်ငံရေးရွယ်ချက်ဆွဲချက်နဲ့ Writers သတင်းတော်နှစ်ဦးအပေါ်တရားရုံးစီရင်ချက်ဟာဆိုရင်အရင်စစ်အစိုးရခေတ်ကလိုပဲမီဒီယာဖိနှိပ်မှုဘက်ကိုဥတီသွားစေတယ်လို့လည်း HRW ကကြေညာချက်ထုတ်ထားပါတယ်ရှင်